တန်းမြောက်ပိုင်းဘက်ကစစ်ရေးအခြေအနေကိုလည်းကြည့်ရအောင်ပါဒီတိုင်းရင်းသားဒေသတွေအသီးသီးမှာမြန်မာတပ်မတော်ဘက်ကထိုးစစ်တွေပို့ပြီးတော့မှပြင်းပြင်းထန်ထန်လှုပ်လာတဲ့အတွက်တနိုင်ငံလုံးအပြစ်ခတ်ရဲဆဲရေးကြီးညာနိုင်မှုအတွက်မြန်မာအစိုးရကိုမြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့ကတောင်းဆိုလိုက်ပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်၄ဘွဲ့တို့ရဲ့စစ်ရေးအခြေအနေကလေရင်တွေသုံးပြီးဘုံကျဲတိုက်ခိုက်မှုတွေနဲ့အတူနှစ်ဖက်ပို့ပြီးတော့ပြင်းမာမှုတွေရှိလာတဲ့အတွက်ဒီတိုင်းစစ်ရေးနည်းနဲ့ဖြည့်ရှင်းပါကပြဿနာပြီးဆုံးမှာမဟုတ်ဘူးလို့ဆိုပါရယ်ဒီအတွက်တနင်္ဂနွေလို့အပြစ်ခတ်ရစေးကြီးညာဖို့အတွက်တောင်းဆိုခဲ့တာဖြစ်တယ်လို့လည်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ထဲမှာပါတဲ့တအောင်ပလောင်တပ်ဖွဲ့ကဗိုလ်မှူးတာအကျော်ကဆိုပါရယ
်ဒီမှာတမတော်လည်းတော့ရှောက်သူစီတက်လာတယ်တက်လာတဲ့အတွက်ဒီစီးနည်းမဖြည့်ရှင်းမယ်ဆိုရင်ဒီကိစ္စတော့အပယ်လုံးမပြီးနိုင်တဲ့ကိစ္စမဟုတ်ဘူးအဲကြောင့်မို့တော့ဒီချုပ်ချက်ချက်ကိုပြန်ပြီးထုတ်ပြန်လာဖြစ်တယ
်မြန်မာအစိုးရအနေနဲ့တနင်္ဂနွေလို့အတိုင်းတာနဲ့အပြစ်ခတ်ရစေးကြီးညာပေးဖို့မြန်မာတပ်မတော်ရဲ့ထိုးစစ်များရပ်တန့်ပြီးတိုင်းရင်းသားနယ်မြေဒေသများကနေဆုတ်ခွာပေးဖို့လက်နက်ကိုင်ပဋိပက္ခတွေကိုချုပ်ငြိမ်းစေရန်အတွက်လက်ရှိတွဲဆောင်ဆွေးနွေးအဖြေရှာတဲ့နည်းလမ်းကိုအမြန်ဆုံးစတင်ဖို့လက်ရှိတိုက်ပွဲဖြစ်နေတဲ့နေရာတွေဟာတရုတ်မြန်မာနယ်စပ်မှာအများဆုံးဖြစ်ပွားနေတာကြောင့်တိုက်ပွဲတွေချုပ်ငြိမ်းရေးနဲ့နယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်တရုတ်ပြည်သူသမ္မတနိုင်ငံအနေနဲ့အမြန်ဆုံးကြောင်းဝင်ဆွေးဆက်ညှိနှိုင်းဆောင်ရွက်ပေးဖို့တွေပါဝင်စစ်မှန်မျှတတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးမှုအတွက်မြန်မာပြည်မြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့စစ်ရဲဆဲဖို့အတွက်အသင့်အစ်ဖြစ်ကြောင်းကိုလည်းထုတ်ပြန်ကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ရက်ကတော့မွန်ဂိုခြေဆိုင်တပ်မတော်ရဲ့ဗျူဟာကုန်းကိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေကဝင်ရောက်သိမ်းယူခဲ့ပြီးတပ်မတော်ကဖမ်းဆီးထားတဲ့တရားခံ80ကျော်ကိုလည်းပြန်လည်လွတ်မြောက်ရေးလုပ်ဆောင်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒီအပိုင်းအတွင်းမှာပဲလီရင်နေတဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒေသခံတွေဒဏ်ရာရသေဆုံးမှုတွေရှိတယ်လို့လည်းပြောပါတယ်
။အာအဲ့မှာဒီဒီဒီရတဲ့အင်တာနက်မှာတော့မိသားစုကလုံးတန်ရာရတယ်အတန်ရာရတယ်အာတူဦးတည်ဆုံးတော့တယ်လို့ပြရ
တယ်။တမရဘက်ကတော့သတင်းထုတ်ပြန်ရမှာတိုက်ပွဲနယ်မြေတွေကိုတယ်ယူပို့ဆောင်ရေးရဟယင်နေနဲ့စစ်ကူတမရစစ်ကြောင်းတွေကိုပို့ဆောင်ပေးခဲ့ရကြောင်းစစ်ကူတမရစစ်ကြောင်းတွေအနေနဲ့ဒီဇင်ဘာလ၄ရက်နေ့မှာမွန်ဂိုမြို့ကိုရောက်ရှိပြီးတော့ထိန်းချုပ်နိုင်ခဲ့ပြီလို့ဖော်ပြထားပါတယ်။ချမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တမရနဲ့တိုင်းရင်းသားတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်အမျိုးသားပြည်နယ်တင့်မြင့်ရေးနဲ့ငင်းငယ်ရေးဘူဌာနဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းဦးဆောင်နဲ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေဟာပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ကတရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံဖို့စီစဉ်ထားပေမဲ့တဖွဲ့ချင်းပဲတွေ့မယ်ဆိုတဲ့အခြေအနေတွေကြောင့်ဆွေးနွေးပွဲပြက်ခဲ့ရတယ်လို့ဆိုပါတယ်
။ဒီတိုက်ပွဲဖြစ်နေတာကျွန်တော်လေးဖွဲ့အစားတော့တဖွဲ့ချင်းစီပြင်လို့ပြောတယ်။ကျွန်တော်မဖြစ်နိုင်ဘူးလို့ပြောတော့ဒါကတော့သူ့ဖွဲ့ MNDA ရဲ့ TNA တုံးဖွဲ့တင်မလို့ပြောရတာဒီ CIA ကတော့သူကမပါဘူးလို့ပြောတယ်။အဲကျွန်တော်တို့ဒီတုံးဖွဲ့နဲ့တော့မပြီးဘူး။ဟာဒီတဲ့ဘွေအစီစီကိစ္စဖြစ်နေတော့ကျွန်တော်လေးဖွဲ့ပူပေါင်းမှုနဲ့ဖက်ချစ်တယ်။လေးဖွဲ့တွေးမှာပဲဒီကိစ္စပြီးနိုင်တဲ့ကိစ္စဖြစ်တော့လေးဖွဲ့လို့တွေးမှာကျွန်တော်တွေးနိုင်မလို့ပြောတော့သူကလည်းမကောင်းစီလည်းမကောင်းတော့ဒီတော့ဆင်းရဲရတဲ့တော့ကျွန်တော်တို့ဖွဲ့ကိုဖွဲ့ပြီးလို့ရှင်တို့ကဒီဖွဲ့ကိုကျွန်တော်တို့တို့ကအဒီ question နဲ့ဆက်လာရှိလို့အမျိုးလို့လို့တော့ယူဆလို့ရတော့
ပါ။ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ဖို့အလားအလာနဲ့ပတ်သက်လို့မြမတက်မတော်နဲ့အစိုးရဘက်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဟာသူတို့တိုင်းရင်းသားနယ်မြေတွေမှာမြမတက်မတော်ဘက်ကတိုးစစ်စင်နာတွေလုပ်ခဲ့တာကြောင့်ဆိုကနိုဝင်ဘာလ20ရက်နေ့ကစပြီးမူဆယ်တရား5မိုင်မုံကိုဖောင်းဆိုင်ကျူကုတ်ပန်ဆိုင်နမ်ခန်းနဲ့ကုတ်ခိုင်ဒေသအပါဝင်တခြားနေရာဒေသတွေမှာမြမတက်မတော်နဲ့ပြင်းထန်စွာတိုက်ပွဲတွေဖြစ်နေခဲ့ပါတယ်။တိုက်ပွဲတွေအတွင်းအရက်သားတွေလည်းထိခိုက်ဒဏ်ရာရမှုများရှိခဲ့ကြသလိုဒေသခံတွေဟာလည်းတရုတ်ပြည်ဘက်ကိုဒုက္ခတွေဖြစ်တိတ်ရှောင်နေရဆဲဖြစ်ပါရဲ့ရှင်။